ထောင်လူရဲ့စိတ်ပင်မဲ့ဆက်ပြီးထိန်းသိမ်းခံနေရတာကြောင့်အစာငတ်ခံဆန္ဒပြနေတဲ့မဏိပူပြည်နယ်အင်ဖာအကျဉ်းထောင်တွေကမြန်မာအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကဇွန်လ26ရက်နေ့မှာလာရောက်ညှိနှိုင်းခဲ့ပါတယ်။အိန္ဒိယနိုင်ငံမြန်မာတန်ယုံနဲ့ဆက်သွယ်ဖို့ဆန္ဒပြတာကိုရပ်ဆိုင်ဖို့အကျဉ်းထောင်အရာရှိကညှိနှိုင်းခဲ့ကြောင်းဆန္ဒပြမြန်မာအကျဉ်းသားတို့ကပြောပါတယ်
။ဒီမှာကတန်ယုံနဲ့ဆက်ဆက်ပြီးတော့မှလုပ်ပါပေါ့။နာမို့လည်းတော့ဒီငါရဲ့လောက်နေလို့ရှင်တိုင်းကမှသူပုံစံပြုလို့မှတရားရောက်ပါလေ။ဒါရင်းမဒီ online ဖြစ်ဖို့ပြီးမယ်ပေါ့။ဒီတော့သမီးပြစားကြပါဟောကျမရေးသိခိုင်းလိမ့်မယ်။သူ့နေတဲ့ဘာမှလုပ်ဘူးလို့မရဘူး။ဒါပေမဲ့ဒီဝင်ကြီးပြောတော့သူကျွန်တော်ဘက်ကနေဆန္ဒပြရတဲ့ပြည်သားတွေတော့သူပြန်ကြတာရောရှိတာပေါ့နော်။ကျွန်တော်တို့ကသမီးလေးယူမှလည်းမဟုတ်သလိုတန်ရုပ်တင်မှုပြည်သားလည်းပဲလုံးဝတဘောမတူဘူး။
လူမျိုးခွင့်ရပြီးတဲ့အကျဉ်းသားတွေကိုမြန်မာပြည်တွင်းကမိသားစုဝင်တွေကိုတိုင်နိုင်ငံကူးလက်မှတ်နဲ့လာရောက်ရွေးထုတ်ရမယ်ဆိုရင်ခွင့်ပြုပေးမယ်လို့လည်းအကျဉ်းထောင်အရာရှိကပြောဆိုခဲ့တာပါမိသားစုဝင်မဟုတ်တဲ့သူတွေကိုတော့ဒီကိစ္စကိုခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်အကျဉ်းသားတွေကတော့သူတို့အနေနဲ့ထောင်ဝန်တန်းတွေကိုမကျင်တတ်လို့အခုလိုဆန္ဒပြနေတာမဟုတ်ပဲသူတို့ရဲ့အခြေအနေကိုအာဏာပိုင်တွေစီတဆင့်တင်ပြပေးဖို့အတွက်အခုလိုတောင်းဆိုနေတာလို့တုံ့ပြန်ခဲ့တာပါအကျဉ်းသားတွေတောင်းဆိုနေတဲ့ထောင်ကနေလှုပ်ပေးဖို့ကိစ္စကိုတော့ထောင်ပိုင်းတွေဘက်ကညှင်းဆိုခဲ့ပြီးအခြားထိန်းသိမ်းရေးစင်တာတစ်ခုစီကိုပြောင်းရွှေ့မလားဆိုတဲ့ကိစ္စကိုတော့ကန့်လန့်ခဲ့ပါတယ်။ဒီအကျဉ်းသားတွေကိုကူညီပေးနေတဲ့ India for Myanmar အရက်ဖက်အဖွဲ့အစည်းကစလိုင်းဒိုကာကအခြေအနေတွေကိုအခုလိုပြောပြပါတယ
်။ထောင်ပိုင်းတို့ကလာသူတို့မှာဘာလို့ဆန္ဒပြကြတာလဲကျွန်တော်တို့ကလှုပ်ပေးနိုင်တာမရှိဘူးပေါ့နော်။ဘဟုအစိုးရဘက်ကလည်းဒါဒီဟာအမြင့်ချမှကျွန်တော်တို့လှုပ်ပေးလို့ရမှာအာဆိုတော့ကျွန်တော်တို့ကိုဆန္ဒမပြပါနဲ့ဆိုပြီးမှလာပြီးမှနားချတာပေါ့နော်အခုတည်ချင်းလူမျိုးတွေနေထိုင်တဲ့ခြားရာချံပူပေါ့ district ဖြစ်ကိုတုံမဟုံမီဇိုရမ်ထားမျိုးအတကယ်လို့တော့ဒီပြောင်းလို့ရတယ်ဆိုရင်တော့ဒီဟာမျိုးတွေပြောင်းချင်မလားမီဒီ ID ဖက်မှာလေ foreigner detention center ရှိတယ်ဆိုတဲ့ဟာမျိုးလောက်တွေတို့တို့လာပြောပြရတဲ့ဟာရှိတာပေါ့နော်ဆိုတော့ဒီထောင်အနာပိုင်းကိုသူတို့လိုလားချက်ကိုတော့သူတို့တင်ပြထားတာတော့ရှိတယ်တော့အဲ့ဒီပေါ်မှာဘယ်လိုတုံ့ပြန်မှုရှိမလဲဆိုတာတော့ကျွန်တော်တို့ကပြောတတ်တယ
်လူရဲစီသူတွေကိုပြန်လှုပ်ဖို့အပါအဝင်နိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကိုပြန်မလွှဲဖို့အတွက်အကျဉ်းသားတွေကဇွန်လ18ရက်နေ့ကစာပြီးအစာငတ်ခံဆန္ဒပြကြတာပါ Foreigner Act နဲ့ဖမ်းဆီးခံရတဲ့မြန်မာအကျဉ်းသား159ဦးထဲမှာအယောက်တရာနီးပါးကဆန္ဒပြခဲ့ကြတာဖြစ်ပါတယ်အကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လဲဒဏ်ရသူရှိခဲ့ကြောင်းပြောပါတယ်ရောဘာဂျီဇန်နေတုံးခဲ့တာရှိတယ်လို့ဂျီဇန်အစ်စ်တင်နဲ့ပြစ်ခတ်ခဲ့တယ်လို့လဲအကျဉ်းသားတူကပြောပါတယ်ဒီကိစ္စကိုအိန္ဒိယဘူအစိုးရထံတင်ပြခဲ့ကြောင်းစလိုင်းတိုခါကပြောပါတယ
်တေချာတာတကူကကျွန်တော်တို့အခုချိန်မှာဘူအစိုးရကလည်းတည်နေပြီနောက်ပြောမှဒီ UN အဖွဲ့တွေကလည်းတည်နေလောက်ပြီလို့ကျွန်တော်တို့ညွှန်လိုက်တယ်ဆိုတော့သူတို့ရဲ့တုံ့ပြန်မှုကိုတော့ကျွန်တော်တို့အချင်းတာတိုင်းတာတစ်ခုတည်းဆောင်ရမယ်အနေထားတော့ဖြစ်တယ်လို့နောက်ပြောမှအထက်မှာရှိတဲ့သူတွေအားလုံးကလည်းဒီဆက်လက်ပြီးတော့မှဆန္ဒပြနိုင်ချေကိုသူတို့ပြင်ဆင်နေပါတယ်သူတို့တောင်းဆိုချက်ကိုအများဆုံးမဖြစ်ရှိဖြစ်နေတယ်ရေပေါ့နော်သူတို့ဆက်လက်တိုက်ဆက်တဲ့ဟာဖြစ်တောင်းဆိုတော့ဖို့ရှိတယ်
ဆန္ဒပြရင်နေထိုင်မကောင်းဖြစ်နေတဲ့တကြီပိုင်းတွေလည်းရှိပါတယ်2023ဖေဖော်ဝါရီ25ရက်ကအသက်30ကျော်မြန်မာအမျိုးသားတူဦးကျန်းမာရေးချုံရင်ပြီးတည်ဆုံးခဲ့တာလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအင်ဖာဘူဟုအကျဉ်းထောင်ဘက်ကို VOA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူးခင်ဗျာ